ကဘာပေါ်မှာအလိုရှိဆုံးဝရမ်းပြေးစည်းဝင်အာရှမူရေးစေဝါခေါင်းဆောင်တဦးလို့ဆွဆွဲခံထားရသူကိုဖမ်းဆီးနိုင်ခဲ့ကြောင်းနယ်သာလန်နိုင်ငံရဲတပ်ဖွဲ့ကစနေနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်။သူဟာဆိုရင်မက္ကဆီကိုကမူရေးပရင်ဝါကင်လို့ကြော်ကြားတဲ့အယ်ချပိုဂူစမန်နဲ့နှိုင်းယှဉ်ခံထားရတာပါ။တရုတ်နယ်ပွားကနေဒါနိုင်ငံသားစီကီလော့ပ်ကိုဩစတြေးလျရဲတပ်ဖွဲ့ရဲ့မိတ္တာရက်ခံခြင်းနဲ့တောက်ကြနေကနယ်သာလန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဩစတြေးလျရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေအရစီကီလော့ပ်ဂိုင်းအုပ်စုဟာနှစ်စဉ်ဒေါ်လာဘီလီယံ80တန်ဖိုးရှိတဲ့အာရှပစိဖိတ်ဒေသမူရစေဝါရောင်းဝယ်မှုကိုကြီးစိုးထားကြောင်းနယ်သာလန်ရဲတပ်ဖွဲ့ပြောခွင့်ရသောမတ်စ်အလင်းကပြောပါတယ်။ဒါပြင်သူ့ကိုတရားရုံးတင်စစ်ဆေးဖို့မျှော်လင့်ရတယ်လို့လည်းဆိုပါတယ်။အလို့ရှိဆုံးဝန်ရမ်းပြေးစည်းဝင်စီကီလော့ပ်ကိုထောင်လန်းရေးအချက်လက်တွေအရအမ်စတာဒမ်မြို့လေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီအချိန်မှာတော့အဖြစ်အပျက်ထွေထွေထူးထူးမရှိခဲ့ဘူးလို့အလင်ကပြောပါတယ်။ဒါပေမဲ့လည်းလက်ရှိသူ့ကိုတရားစွဲဆိုမှုနဲ့ပတ်သက်လို့နယ်သာလန်ရဲတပ်ဖွဲ့ဘက်ကအသေးစိတ်မပြောသလိုစီမာရှေ့နေရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး။စီဦးဆောင်တဲ့အုပ်စုဟာ2015 January လကစပြီးမူရစေဝါရောင်းဝယ်မှုအနည်းဆုံးအမှုပေါင်း73ခုနဲ့တိုက်ရိုက်သို့မဟုတ်တွယ်ဝိုက်ပြီးဆက်နွယ်မှုရှိနေကြောင်းစာရွက်စာတမ်းအထောက်အထားတွေကပြသခဲ့ပါတယ်။